ရခိုင်ပြည်နယ်ပဋိပက္ခဟာရှုပ်ထွေးပြီးအခက်အခဲတွေရှိပေမဲ့တည်ထနာကိုပြေလည်အောင်ဖြေရှင်းဖို့မြန်မာအစိုးရဘက်ကတန်တိတ်ထံအခိုင်အမာချထားကြောင်းဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အပြည့်စုံကိုတော့ဆက်ပြီးနားဆင်ပါရှင်။အာဆီယံထိပ်သီးစည်းဝေးပြင်ပတိကျဆွေးနွေးပွဲအဖြစ်မြန်မာနဲ့အင်ဒိုနီးရှားနှစ်နိုင်ငံခေါင်းဆောင်တွေဟာမနေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။မိနစ်30ကြာမြင့်တဲ့တကပိတ်ဆွေးနွေးပွဲမှာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတယ်လို့စွပ်စွဲခံရတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေအကြောင်းနှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာဆူဒီကသတင်းတော့တွေကိုပြောပါတယ်။ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုမရှိဘဲတည်ငြိမ်အေဂျင်ရေးဟာမြန်မာနိုင်ငံအတွက်တာမကဒေတာရင်းအတွက်ပါအရေးကြီးကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒေါက်ဆန်းစုကြည်ကိုပြောဆိုခဲ့တယ်လို့ရီနိုမာဆူဒီကပြောပါတယ်။ရခိုင်ပြည်နယ်အကြက်အတဲနဲ့ပတ်သက်လို့ဖြေရှင်းရမှာကျန်းမာရေးပညာရေးနဲ့အခြားကဏ္ဍတွေမှာနှစ်နိုင်ငံအစိုးရကြားရေးရှိရေးတိုးပူးပေါင်းဆောင်ရွက်ဖို့အင်ဒိုနီးရှားဘက်ကလည်းတင်ပြခဲ့ကြောင်းသူကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာမွတ်စလင်တွေအတွက်ဗလီကျောင်းတစ်ကျောင်းကိုအင်ဒိုနီးရှားကကူညီဆောက်လုပ်ပေးမယ့်အစီအစဉ်ကိုလည်းမြန်မာအစိုးရကခွင့်ပြုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့နောက်ထပ်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားကတော့မြန်မာအစိုးရကိုအကြီးအကျယ်ဝေဖန်ပြောဆိုခဲ့ပါတယ်။ဒါကြောင့်လဲရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာအကြီးအကျယ်အငြင်းပွားခဲ့ရကြောင်းနိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Fee Robinson ကပြောပါတယ
် Even in cases like the brutalization of the Rohingya
ဒီမှာဆိုရကရိုဟင်ဂျာတွေပေါ်ရဆက်မှုတွေလုပ်ခဲ့တဲ့ကိစ္စမှာဆိုရင်အာဆီယံကတစုံတရာဖိအားပေးပြောဆိုဖို့တောင်အကြီးအကျယ်တိုက်ပွဲဆင်နွှဲရသလိုမျိုးဖြစ်ခဲ့ပါတယ်
ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကင်တွယ်ပုံကိုနိုင်ငံတကာကဝေဖန်နေတဲ့အပေါ်မှာပြန်ကြားရေးဝန်ကြီးဦးဖေမြင့်ရဲ့တုံ့ပြန်ပြောဆိုမှုကတော့
အဲ့ဒါကဒီအမေရိကန်မှာဖြစ်တဲ့ 9/11 တိုက်တယ်လို့နေရာတားကတ်ပြီးရွေးထားပြီးတော့ဝင်တိုက်တဲ့ကိစ္စယူတယ်နော်တော်တော်ကြီးကျယ်တဲ့တိုက်ခိုက်မှုတရားပေါ့နော်ဒါပေမဲ့အဲ့ဒီအချက်ကိုအာရုံမစိုက်ဖက်နဲ့အဲ့ဒါကိုပြန်ပြီးတော့တုံ့ပြန်တဲ့ဒီကိစ္စတွေပေါ်ထဲမှာမူတည်ပြီးတော့ပဲသူက humanitarian so viewpoint အနေပြီးတော့ highlight လုပ်ပြီးတော့အဲ့ဒါကိုဝယ်ပို့ပြီးတော့ဒါကိုဟိုသတင်းယူချက်တယ်ပေါ့နော်
မနီလာမြို့တော်မှာနှစ်ရက်ကြာကျင်းပတဲ့အကြိမ်30မြောက်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအင်ဒိုနီးရှားအပြင်အင်ရှင်ဖိလစ်ပိုင်နိုင်ငံဗီယက်နမ်ဘရူနိုင်းစတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတီးခြားစီတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့ကိစ္စရပ်တွေအပြင်စီးပွားရေးစိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်ရှင်